င်းညချမ်းမှာအများအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်အစံက၄အောက်တိုဘာ9ရက်တောက်ကြနေ့ညပိုင်းဒီမှာဘာသာစီစဉ်လေးကိုဒီမှာသနော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ3832 52နဲ့လိုင်းလိုမီတာ190လို့အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအစီအညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မရိဂန်သမရဒေါန်ထွန်ကသူ့အနေနဲ့ဖလော်ရီဒါပြည်နယ်မိုင်အမီမှာအောက်တိုဘာ15ရက်နေ့ကျရင်အွန်လိုင်းကကျင်းပမယ်သမရရွေးကောက်ပွဲအကျူဒုတိယမြောက်စကားစစ်ထိုးပွဲကိုမပါဘူးလို့ပြောလိုက်ပါတယ်။သမရထရမ့် COVID-19 ကူးစက်ခံထားတာကြောင့်ဒီစကားစစ်ထိုးပွဲကိုအင်တာနက်အွန်လိုင်းကနေပြောင်းလဲပြီးလုပ်သွားဖို့အမေရိကန်သမရစကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကဂျာတာဘရီနီကကြေညာလိုက်တဲ့ပုံမှာသမရထရမ့်ကလက်မခံဘဲပယ်ချလိုက်တာပါ။ဒုသမဟောင်းဂျိုးဘိုင်ဒန်ကတော့အခုလိုအင်တာနက်အွန်လိုင်းကနေစကားစစ်ထိုးပွဲကိုပောင်ဖို့ဆန္ဒရှိရဲလို့သူ့ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့ကပြောပါတယ်။ဒါပြင်တောင်းထောလူလူတွဲစုံမဲ့ပုံစံလုပ်မဲ့အဲ့ဒီဒုတိယအကြိမ်စကားစစ်ထိုးပွဲကိုအောက်တိုဘာ22ရက်နေ့ကိုရွှေ့ဖို့မျှော်လင့်ကြောင်းနဲ့အဲ့လိုဆိုရင်သမရအနေနဲ့လည်းမပါကျင်ဘူးလို့ရှောင်လို့မရနိုင်ကြောင်းကြေညာချက်မှာပြောထားပါတယ်။သမရထောင်းရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့ကလည်းဒုတိယအကြိမ်စကားစစ်ထိုးပွဲကို22ရက်နေ့မှာလုပ်ဖို့ကိစ္စကိုသဘောတူတယ်လို့ပြောလိုက်ပြီးတတိယမြောက်စကားစစ်ထိုးပွဲကိုတော့29ရက်နေ့မှာလုပ်ဖို့ပြောလိုက်ပါတယ်။ဒါပေမဲ့ဒါကရွေးကောက်ပွဲနဲ့တိတ်နီးကပ်နေတဲ့အတွက်ဂျိုးဘိုက်ဒန်ဘက်ကတော့လက်မခံဘဲပယ်ချထားပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာသမ္မတ Trump COVID-19 ရောဂါကူးစက်ခံလိုက်ရတဲ့အတွက်ကာယရောဂါကိစ္စကဒီရွေးကောက်ပွဲမှာထိတ်ဆုံးကအရေးပါတဲ့ကိစ္စဖြစ်လာနေပါတယ်။သမ္မတ Trump ရဲ့အစိုးရဘက်ကသမ္မတဟာရောဂါကနေအများသက်သာပျောက်ကင်းလာရတဲ့ဆိုတာကိုပုံဖော်နေချိန်မှာပဲသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကလည်းသမ္မတ Trump ရောဂါကူးစက်ခံရတာကိုရွေးကောက်ပွဲမှာအားသာချက်အဖြစ်နဲ့အသုံးချဖို့ကြိုးစားနေပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဝေါ်တာရီစစ်ဆေးရုံကနေဆင်းလာပြီးတဲ့နောက်သမ္မတထရမ့်ကသူဟာလက်ရှိသမ္မတတယောက်အနေနဲ့တာဝန်တွေကိုထမ်းဆောင်ဖို့အစဉ်ပြည့်ဖြစ်နေပြီဆိုတဲ့ပုံမျိုးဖော်ပြခဲ့ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့သူတို့အနေနဲ့မဲဆွယ်စည်းရုံးတဲ့အခါမှာဒီနယ်တွေနဲ့ဘိုးအစိုးရကထုတ်ပြန်ထားတဲ့ဂျမိုင်းယာလိုင်းနာအမဲစီမင်းစည်းကမ်းတွေအတိုင်းအတိအကျလိုင်းနာဆောင်ရွက်နေတယ်ဆိုတာကိုပြသနေပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရမ့်အနေနဲ့သူ့ရဲ့ရာဇူးတာဝန်လေးကိုထမ်းဆောင်ဖို့အတွက်ကျန်းမာကြံ့ခိုင်မှုရှိရလားလို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကမေးခွန်းထုတ်လိုက်ပါတယ်။အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်25အရသမ္မတကိုအုပ်ချုပ်ရေးတာဝန်တွေကနေဖယ်ရှားပြီးသမ္မတရဲ့အစိုးရအဖွဲ့ဒါမှမဟုတ်လွတ်တော်အနေနဲ့ဂျာဝန်ဆောင်ရွက်ဖို့ကိုခွင့်ပြုတဲ့ကော်မရှင်တရဖွဲ့စည်းနိုင်မဲ့ဥပဒေတရကိုအောက်လွတ်တော်ဥက္ကဋ္ဌပလိုစီကကြေညာပါတယ်။သမ္မတထရမ့်အနေနဲ့ COVID-19 ရောဂါကူးစက်ခံပြီးတဲ့နောက်သူရဲ့ကျမ်းမာရေးအခြေအနေကိုလူလူသိအောင်ပို့ပြီးတော့ပုံမှန်လည်းလည်းပြောဖို့လိုတယ်လို့လည်းအောက်တော်ဥက္ကဋ္ဌပလိုစီကပြောလိုက်ပါတယ်။အဲလိုပြောပြီးတိတ်မကြခင်မှာပဲသမ္မတထရမ့်ကတော့နန်စီပလိုစီရဲ့ကျမ်းမာရေးကိုပဲစောင့်ကြည့်သွားတယ်လို့ Twitter ကနေပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။ဒီနေ့2020ပြည့်နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ကမ္ဘာစွမ်းအင်ခါအဖွဲ့ WFP ကရရှိသွားပါတယ်။ကမ္ဘာတော်ဟာငတ်မှုခေါင်းပါမှုတိုက်ဖျက်ရေးနဲ့စွမ်းအင်ခါလုံလောက်မှုရှိစေရေးအတွက်WFP အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်လိုက်တာဖြစ်တယ်လို့နိုဘယ်ဆုချီးမြှင့်ရေးကော်မတီဥက္ကဋ္ဌ Barrett Rice Anderson ကနော်ဝေးနိုင်ငံအော့စလိုမြို့မှာဒီနေ့ကြေညာလိုက်တာပ
ါ The Norwegian Nobel Committee has decided to award the Nobel Peace Prize for 2020 to the World Food Program.
နော်ဝေးနိုင်ငံရဲ့နိုဘယ်ဆုရွေးချယ်ရေးကော်မတီအနေနဲ့2019နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုကမ္ဘာစံနှုန်းရေးခအဖွဲ့ကိုချီးမြှင့်မှုဆုံးဖြတ်လိုက်ပါတယ်။ WFP အဖွဲ့ရဲ့ငတ်မှုခေါင်းဝမှုတိုက်ဖျက်ရေးကြိုးပမ်းမှုအထူးခဖြစ်နေတဲ့ဒေသတွေမှာငြိမ်းချမ်းမှုရရှိစေဖို့အတွက်အခြေအနေတွေကောင်းအောင်ပံ့ပိုးပေးမှုငတ်မှုခေါင်းဝမှုကိုစစ်ပွဲတွေနဲ့ပြည်ပခါတွေရဲ့လက်နက်ကဖွဲ့အသုံးချနေတာတွေကိုကာကွယ်ဖို့ကြိုးပမ်းတဲ့နေရာမှာအဓိကမောင်းနေရအဖြစ်လှုပ်ဆောင်နေရရေကြောင့်ချီးမြှင့်မှုဆုံးဖြတ်လိုက်တာဖြစ်တယ်လို့နိုဘယ်ကော်မတီဥက္ကဋ္ဌ Rice Anderson ကပြောသွားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကကမ္ဘာတစ်ပါးမှာရှိတဲ့လူသန်းပေါင်းများစွာရင်ဆိုင်နေရတဲ့ငတ်မှောက်ခေါင်းပါမှုအန္တရာယ်ကိုပိုပြီးတော့ဆိုးဝါးစေပြီးအဲ့လူတွေကိုကျွေးနိုင်ဖို့အတွက်အစိုးရရဲ့အနေနဲ့ WFP ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေကိုလိုအပ်တဲ့အကူအညီတွေပေးကြဖို့လည်း Nobel Committee ကတောင်းဆိုလိုက်ပါတယ်။အခုနေ့ Nobel ငြိမ်းချမ်းရေးဆုအတွက်လူပုဂ္ဂိုလ်112ဦးနဲ့အဖွဲ့ကြီး108ခုတို့အဆိုပြုခံခဲ့ရတာဖြစ်ပါတယ်။ဆုအဖြစ်နဲ့အမေရိကန်ဒေါ်လာ1,000,000,000ရရှိမှာဖြစ်ပြီးတော့ဒီဆုကိုတော့နော်ဝေးနိုင်ငံအော့စလိုမြို့မှာဒီဇင်ဘာ10ရက်နေ့မှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းဒိုမီတာ31 kHz 6833ညဆိုင်းဒိုမီတာ32 kHz 6383ညဆိုင်းဒိုမီတာ58 kilohertz 585 ro phin sine tinin ngwe ma silent meter 190 kilohertz 1505 ro ka ni thau lwe tin ni ba le shin
tin daw win me ma taw cha ni nya voa america tan ye thait thae yaw tin ni ko set jaw pya ni ba de ta ka ba lo ma covid yoga ku set khan ya du baw 36.5 tan a thi shi la chein ma စာဖြစ်ခဲ့ပြီးချိန်ချုပ်လာနိုင်တဲ့တရုတ်နိုင်ငံကတော့တရွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပေါင်းပြီးဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးထန့်ပေးသွားမယ်လို့ဆိုလိုက်ပါတယ်။အရင်တုန်းကတော့တရုတ်ရုရှားနဲ့အမေရိကန်တို့ကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့2022ခုနှစ်ကျရင်ကမ္ဘာ့လူရေ3ပုံ2ပုံအထိကာကွယ်ဆေးရရေးအစီအစဉ်မှာမပါဘူးလို့ပြောခဲ့ပေမဲ့အခုတရုတ်နိုင်ငံကြီးဝန်ကြီးဌာနကအခုလိုကြောင်းသွားကြောင်းကြေညာလိုက်တာပါ။ဒီကမ္ဘာလုံးအနေနဲ့တော့အမေရိကန်၊ဘရာဇီးနဲ့အိန္ဒိယတို့မှာကိုဗစ်ကူးစက်မှုနဲ့တေးပြောက်မှုအများဆုံးဖြစ်နေတယ်လို့ Johns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်လေ့လာရေးဌာနကဆိုပါတယ်။အာရှမှာအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီတွင်ကူးစက်သူအသစ် 9,000 ကျော်ရှိခဲ့ပြီးစုစုပေါင်းကူးစက်ခံရသူ 9,000 နီးပါးနဲ့တေဆုံးသူက 36,000 ရှိလာနေပါတယ်။ကမ္ဘာမှာအများဆုံးအမေရိကန်မှာလည်းကူးစက်သူစုစုပေါင်း 9.6% နဲ့တေဆုံးသူပေါင်း 21,000 ကျော်လာနေပြီးကူးစက်သူတတိယနဲ့ပြည်ဆုံးသူဒုတိယအများဆုံးဖြစ်တဲ့ဘရာဇီးမှာလည်းကူးစက်ခံရသူပေါင်း5,000အထိနဲ့ပြည်ဆုံးသူပေါင်း3,000ခွဲနီးပါးရှိလာနေပါပြီခင်ဗျာ။အမေရိကန်နိုင်ငံမှာတော့ဆောက်ဦးပေါက်လာချိန်နိုင်ငံအနောက်လေပိုင်းကကျေးလက်ဒေသတွေမှာကိုဗစ်အမြင့်တွေလာပြီးဆက်မထိန်ချုံနိုင်သေးတဲ့ကျဆင်းမှုကိုပြနေတယ်လို့ကျန်းမာရေးပညာရှင်တွေကဝေဖန်လိုက်ပါတယ်။အမေရိကန်နိုင်ငံမှာလူဦးရေကလည်းများပြီပဲစုစုပေါင်းပြည်ဆုံးသူ2,000အထိရှိလာတာကဒီများတဲ့လူကြီးအချိုးစားနဲ့တွေ့ရင်တောင်ကမ္ဘာမှာတတိယအများဆုံးဖြစ်နေတယ်လို့ဒီပညာရှင်တွေကထောက်ပြလိုက်ပါတယ်။ကြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းအမေရိကန်ကလူနေချဲပါတဲ့မြောက်ဂျာကိုတာပြည်နယ်မှာလူကြီးအချိုးစားလိုက်ကိုဗစ်ပိုးတွင်တော့အများဆုံးမြင့်တက်သွားခဲ့ပြီးအဲ့ဒီနောက်မှာတော့တောင်ဂျာကိုတာနဲ့ဝစ်ကန်ဆန်ပြည်နယ်တွေမှာအများဆုံးဖြစ်နေပါတယ်။အခုလိုကျေးလက်ဒေသတွေမှာလူတွေကလည်းမြို့ကြီးတွေမှာလိုကူးစက်မှုမများနိုင်ဘူးလို့ထင်တာမတ်စ်ပဇက်တဲ့နှကောင်းစည်းတက်တာနဲတာချင်းဒီနယ်အစိုးရတွေကလည်းစစ်ဆေးမှုအနည်းငယ်သာလုပ်ကြည့်ပိုးတွေ့သူနဲ့ထိတွေ့ထားသူဂွဲဆက်လိုက်ဖို့ကလည်းရန်ပုံငွေနည်းနေတာကြောင့်ဖြစ်တယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။ကိုဗစ်ကမ္ဘာကပ်ရောဂါတိုက်ချက်ရေးကန့်သတ်ချက်တွေကြောင့်တကမ္ဘာလုံးဆေးပြောင်းသူပေါင်း 3,000 နီးပါးအိမ်မပြန်နိုင်ဘဲပိတ်မိနေကြတယ်လို့ကုလသမဂ္ဂကဒီနေ့ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂရဲ့ IOM လို့တုတ်ောက်ခေါ်တဲ့နိုင်ငံတကာဆေးပြောင်းသူများအကူအညီရေးအဖွဲ့ကကမ္ဘာကြီးအနေနဲ့ဒီကိုဗစ်ကန့်သတ်ချက်တွေချမှတ်ထားရပေမဲ့ဒီရွှေပြောင်းသူတွေအန်ဒီရဲကင်းစွာအင်ကျန်နိုင်ရေးအမြန်ဆုံးပုံမပူပေါင်းဆောင်ရွက်ပေးဖို့လိုနေပြီလို့ဆိုလိုက်ပါတယ်။ဒီ IOM အဖွဲ့ကပဲနေဆက်တွေပိတ်ဆို့ထားတာနဲ့ခီးသွွားတားမြစ်ချက်တွေကြောင့်ဒီရွှေပြောင်းသူအများအများပိတ်မိတောင်တင်နေကြတယ်လို့သတိပေးလိုက်ပါတယ်။ဒီနေရာမှာရွှေပြောင်းသူတွေရဲ့အနေအထိပဲကို IOM အဖွဲ့ကဖွင့်ခဲ့ရမှာသူတို့မူရင်းနိုင်ငံအပြင်ဘက်မှာအင်ကျန်ခြင်းပေမဲ့ကိုဗစ်ကပ်သက်ချက်တွေကြောင့်အတားအဆီးဖြစ်နေသူတွေကိုဆုလိုတယ်လို့အတိအကျသတ်မှတ်လိုက်ပါတယ်။ဒီ IOM အဖွဲ့အစည်းကအန်တီနီယိုဗစ်တိုရီနိုကအခုလိုအခြားနိုင်ငံတွေမှာတောင်တင်ပိတ်မိနေတဲ့သူပေါင်း 2.5 သန်းအတွက်ဒီသက်ဆိုင်ရာနိုင်ငံတွေကပိုကူညီပေးကြဖို့တိုက်တွန်းလိုက်ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာလည်းမနေ့ညနောက်ဆုံးထုတ်ပြန်ချက်အရကိုဗစ်ပိုးတွေ့သူ1,012ဦးရှိခဲ့ပြီးစုစုပေါင်းပိုးတွေ့သူ 22,445 ဦးရှိလာကတေဆုံးသူတက်လဲ25ဦးရှိခဲ့တာကြောင့်စုစုပေါင်းတေဆုံးသူ935ဦးထိရှိလာနေပါတယ်။မြန်မာနိုင်ငံမှာအမြန်ဆစ်နိုင်တဲ့နည်းနဲ့မချာခင်ဂျပန်အတွင်းလူပိုများများဆစ်လာနိုင်ပြီးမနေ့ကလူပေါင်း 12,268 ဦးထိဆစ်ဆေးနိုင်ခဲ့တာကနေအခုလိုတွေ့ရှိခဲ့တာပါ။မနေ့ကပိုးတွေ့သူတွေထဲမှာထုံးစံအတိုင်းရန်ကုန်တိုင်းကအများဆုံးဖြစ်814ဦးထိပါခဲ့ကပဲခူးတိုင်းကဒုတိယဖြစ်186ဦးတက်လာခဲ့ပြီးမန္တလေးတိုင်းက22ဦးနဲ့သာတတိယအများဆုံးဖြစ်ခဲ့ပါတယ်။အခုလိုအချိန်မှာဆေးရုံဆင်းနိုင်သူကလည်းမနေ့က282ဦးရှိခဲ့တာကြောင့်စုစုပေါင်းပြန်ကောင်းလာသူ6,366ဦးထိရှိလာနေပါပြီ။ဒါအပြင်ကျန်းမာရေးနဲ့အားစားဝန်ကြီးဒေါက်တာမြင့်ထွေးကရှေ့မှာဖြစ်လာနိုင်တဲ့အပေါ်တွက်ဆပြီးဗက်ဆုံဆက်စစ်မှုတွေနဲ့နှီးပြွာတဲ့လုပ်ငန်းစဉ်အပြောင်းအလဲလုပ်နိုင်ရေးဆွေးနွေးကြဖို့လမ်းဖွင့်ပေးကြရမှာရန်ကုန်ကိုဗစ်ပေါင်းဆက်ရေးကော်မတီဒီဥက္ကဋ္ဌတူဖြစ်တဲ့ဒေါက်တာဇော်ဝင်စုကကျန်းမာရေးဝန်ထမ်းအကန့်အသတ်ကြောင့်ကိုဗစ်ကုသရေးဌာနတိုးချက်မှုလုံးဝမလုံးတဲ့ကိုတင်ပြခဲ့ပါတယ်ခင်ဗျာ တောက်ကြညဘက်တင်တွေကိုကိုရနိုင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာတင်ပြပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
အမေရိကန်သူသမ္မတမိုက်ပန့်စ်နဲ့အထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ရဲ့ကွဲပြားတဲ့နိုင်ငံခြားရေးမူဝါဒတွေကိုသူသမ္မတလောင်းတို့ရဲ့ရွေးကောက်ပွဲအကြိုစကားစစ်ထုတ်ပွဲမှာတွေ့မြင်ခဲ့ရပါတယ်။အမေရိကန်ရဲ့ပြိုင်ဖက်သရုံနဲ့အီရန်နိုင်ငံတို့ရဲ့စင်ကာပူချက်တွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားဘသူကကောင်းကောင်းမွန်မွန်ပိုကိုင်းတွေ့နိုင်မလဲဆိုတာကိုသူသမ္မတလောင်းတို့ညင်ခုံခဲ့တာပါ။အိမ်ယူတော်သတင်းတော့ဘက်စတီဝီဒါကူဆာရာသတင်းပေးပို့ထားတာကိုကျွန်မနောက်လောက်တင်ပြမှာပါ။အမေရိကန်နိုင်ငံရေးမှာကိုရိုနာဗိုင်းရပ်စ်ကရောဂါအကြောင်းလှနဲ့ချင်းလွှမ်းမိုးနေပေမဲ့ဒီသတင်းမှထင်မှာတော့အမေရိကန်သူသမ္မတလောင်းတွေရဲ့စကားစစ်တုပ်ပွဲနှစ်ရာယူထားပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးတွေမှာသိပ်ပြီးတော့အာယုံဆိုင်မထားတဲ့အရှိအလဲပိုင်းဒေသနဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံခြားရေးမူဝါဒတွေကိုသူသမ္မတမိုက်ပန့်စ်နဲ့ဒီမိုကရက်အထက်လွှတ်တော်မှကမလာဟဲရစ်တို့စကားစစ်တုပ်ပွဲမှာဆွေးနွေးညင်ခုံခဲ့တာပါ။အစ္စရေးနိုင်ငံနဲ့အာရဗ်စောဝါများပြည်တော်စု UAE ပြင်ပါရိနိုင်ငံတို့ရဲ့ပုံမှန်ဆက်ဆံရေးတည်ဆောက်ဖို့အမေရိကန်ကလက်သလောကြားဝင်ဆောင်ရွက်ပေးခဲ့တဲ့ Abraham Accords ညင်ချရေးစာချုပ်အကြောင်းသူသမ္မတ Pence ကမိမောင်းဖော်ပြခဲ့ပါတယ်။ဒါအပြင်အီရန်အထူးတပ်ဖွဲ့ရဲ့ထိတ်တန့်ကောင်းဆောင် Qasem Soleimani ကိုတုတ်တင်ပြီးတော့အီရန်အပေါ်လက်အုပ်မှုရယူခဲ့တဲ့ကိစ္စနဲ့ IS Islamic အစိုးရတွေကိုနှိမ်နင်းနိုင်ခဲ့တာကိုလည်းသူသမ္မတကထောက်ပြခဲ့တာပါ
။ President Trump unleash the American military.
American တပ်သားတွေတဆုံဆုံးရမလို့ပဲ ISIS ရဲ့စစ်သေးကြတွေကိုချိန်မုန်းခဲ့တယ်လို့သူတို့ကောင်းဆောင် Abbas Ghazi ကိုပါဖြုတ်ချနိုင်မှုသမ္မတ Trump က American တပ်ဖွဲ့တွေကိုလုတ်ကင်ခွင့်ပေးခဲ့ပါတယ်
။ Kamala Harris ကလည်းသမ္မတ Trump ရဲ့တဖက်သက်ဆန်တဲ့နိုင်ငံခြားရေးမူဝါဒတွေကြောင့် America မှာလုံခြုံမှုအားနည်းလာတယ်လို့ပြောပါတယ်။အမေရိကမဟာမိတ်တွေရဲ့အားပေးထောက်ခံမှုနဲ့2015ခုနှစ်မှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေသမ္မတ Trump အစိုးရအဖွဲ့2018ခုနှစ်မှာနှုတ်ထွက်ခဲ့တဲ့ကိစ္စကိုလည်း Miss Harris ကထောက်ပြခဲ့တာပါ
What we have seen with Donald Trump is that
သမ္မတ Donald Trump ဟာမဟာမိတ်နိုင်ငံတွေကိုတစ်ဆောက်ဖောက်ပြီးကမ္ဘာတစ်ဝန်းကအာဏာရှင်တွေကိုလက်ကမ်းကျူဆိုခဲ့တာကိုကျွန်မတို့မြင်တွေ့ခဲ့ရပြီးပါပြီ
အီရန်နျူကလ িয়ার သဘောတူစာချုပ်အရေးဟာထရမ့်နဲ့ဘဒန်တို့ကြားအထူးကကွဲပြားချက်လည်းဖြစ်ပါတယ်။မစ္စတာဘဒန်ကသူသာအရေးခံရရင်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုချက်ချင်းပြောင်းဝင်မယ်လို့ကတိပြုထားတာပါ။အရှိအလဲပိုင်းဆိုင်ရာအင်စတီကျူတ်ကအီရန်နိုင်ငံရေးရာဌာနညွှန်ကြားရေးမှူးအလက်စ်ဖာဒါကာကအခုလိုသုံးသပ်ပါတယ်။
အဲ့လိုလုပ်မယ်ဆိုရင်အစ္စရေးနဲ့ပါရှန်ပင်လယ်ကူဒေသအပြင်ဆော်ဒီအာရေဗျလိုအမေရိကန်မဟာမိတ်နိုင်ငံတွေဆန်စစ်အနေထားဘက်ကိုရောက်သွားမှာဖြစ်တဲ့အတွက်ဒါကစိန်ခေါ်ချက်တွေဖြစ်လာမှာပါ။ဒါပေမဲ့အမေရိကန်နဲ့အစ္စရေးဆက်ဆံရေးပြတ်သွားမလား။ဒါမှမဟုတ်ဒီကိစ္စကြောင့်ပဲအမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ရဲ့ဆက်ဆံရေးကိုထိခိုက်လာမလားဆိုတာကျွန်တော်အနေနဲ့အခုချိန်မှာမပြောနိုင်ပါဘူး။
ကွန်မြူနစ်တရုတ်နိုင်ငံကိုအားပေးအားမြောက်ပြုသူဆိုပြီးတော့ဘိုင်ဒန်ကိုသူသမ္မတပန့်စ်ကဝေဖန်တိုက်ခဲ့ပါတယ်။လက်ရှိအစိုးရအဖွဲ့ကတရုတ်နဲ့ဆက်ဆံရေးတိုးတက်ဖို့လိုလာပေမဲ့ကယောဂါကတော့တရုတ်ရဲ့တာဝန်ဖြစ်တယ်ဆိုတော့ထရမ့်ရဲ့သဘောထားကိုလည်းသူသမ္မတကဖက်သွင်းပြောဆိုသွားတာပါ
။ China and the World Health Organization did not place
ကယောဂါနဲ့ပတ်သက်လို့တရုတ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအမေရိကန်ပြည်သူပြည်သားတွေပေါ်ယူဆသမပြောခဲ့ကြပါဘူး။
Miss Harris ကလည်းသမ္မတ Trump ရဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲကြောင်းအမေရိကန်အလုပ်ကိုင်းနေဆုံးရှုံးပြီးတော့စီးပွားရေးကျဆင်းရတယ်လို့ဆွဆွဲပါတယ်။ဖြူသူတေသနာဌာနကကမ္ဘာ့သုံးပါးလှတ်တလောကောက်ယူထားတဲ့လူထုသဘောထားစစ်တမ်းအရအမေရိကန်မဟာမိတ်တွေကသမ္မတ Trump ထဲတရုတ်သမ္မတရှီဂျင်းပင်ပေါ်ပို့ပြီးတော့လေးစားမှုရှိတာကိုလည်းထောက်ပြခဲ့တာ
ပါ။ This is where we are today.
ဒါတမန်ရဲ့လက်ရှိအနေထားပါ။ဒီအစိုးရအဖွဲ့ရဲ့ခေါင်းဆောင်မှုတွေအောင်မြင်မှုမရှိတာကြောင့်ဖြစ်ပါတယ်။
သူသမ္မတလောင်းတွေရဲ့စကားစစ်တုပ်ပွဲမှာအမေရိကန်ရဲ့ကွဲပြားတဲ့နိုင်ငံခြားရေးမူဝါဒတွေကိုတွေ့ရပါတယ်။ထရမ့်ဘက်ကအမေရိကန်ဦးစားပေးမူဝါဒတွေချမှတ်ထားတာဖြစ်ပြီးဘိုင်ဒန်ကတော့ဖက်ပေါင်းစုံပါဝင်တဲ့မူဝါဒကိုကင်ဆယ်ထားပါတယ်။သူသာအရေးခံရရင်တရုတ်အပါအဝင်ပြည်ဖက်နိုင်ငံတွေကိုထိန်းချုပ်ထားနိုင်အောင်ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO နဲ့ Trans-Pacific Partnership လို့ခေါ်တဲ့ပစိဖိတ်ရေဝန်နိုင်ငံများကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုစာချုပ်လို့နိုင်ငံတကာအဖွဲ့အစည်းတွေမှာအမေရိကန်ရဲ့အခမ်းအနားပြန်ပြီးတော့မြင့်တင်အောင်လုပ်မယ်လို့သမ္မတလောင်းဘိုင်ဒန်ကကတိပြုထားပါတယ်။ပုံမှန်အားဖြင့်အမေရိကန်နိုင်ငံခြားရေးမူဝါဒတွေကိုမဲဆန္ဒရှင်တွေတိတ်ပြီးတော့အာရုံမထကြပါဘူး။ဒါပေမဲ့2016ခုနှစ်မှာထရမ့်ကိုမဲပေးသူ၃ပုံသဘုံလောက်ရှိတဲ့အီတလီကခရီးယန်တွေကတော့အစ္စရေးကိစ္စကိုအလေးထားတာပါထရမ့်ရောဘိုင်ဒန်တို့နှစ်ယောက်စလုံးကတော့အစ္စရေးနိုင်ငံကိစ္စကိုဆက်ပြီးတော့အားပေးထောက်ခံသွားမယ်လို့ပြောဆိုထားတာလည်းဖြစ်ပါတယ်ကျမနောင်လောပ
ါကာယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းကိုဗစ်လူနာတွေထားရှိကူးသားဖို့နေရာလုံလောက်မှုရှိပြီးဖြစ်တာကြောင့်နောက်ထပ်တိုးချဲ့ဖို့အစီအစဉ်မရှိသေးတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပြောပြပါမယ်။ကျွန်မကတော့စုစုပါ During COVID, the Guluna, the Bound of Tao Jorega, Yoga Gusa Kayadu, Tawajo, Shinide, Yango Daima, Taungala, Vivagine, Pongi Seyomema, COVID Lunarigu, Tika Gutamu Biniraba, Yoga Gusa Kayadu, Dulani, Chinima, the Chao Seyongi Ripide, Yango Tingan Jone, Insane Abawi, Nyagla Seyongi Rimaba, Gutamu Binaibu, Tadu Chetabare, Akuta Dutare, Seyongi Leo Maro, COVID Lunari, the Chai Yoga and Sigudabu Lure Lunari Buba, Tashikutaba Mapchedelu, Chemaine Azawin Yitana, Buhu Gusa Yoga Tai Yitanawe, Nyojai, who talked out King Jiva for you, Rigo Biobari.
Giniaba, COVID and Nanko, we go, Tija Kotama Chip, Tiniarema, Tamam Hobam, say you not to your name, Tamelo, Tija, two other songs, Aquedama Chip. Pulashi Nita, not a Jesus and other Nitana solution, now, the Neo, Maluna, Makonaya Shia.
ထပ်တိုးလာရင်တော့မှာကျွန်တော်တို့ဆောင်းရှားမှုပေးနိုင်တဲ့အနေထားပါ။ကိုဗစ်အတီးပြူလူနာတွေကဒါမှလက္ခဏာရှိသူတွေကိုတော့တခြားကိုဗစ်ကူးစက်ရေးစင်တာတွေစီဖို့မှာဖြစ်ပြီးယောဂလက္ခဏာပြင်းထန်သူနဲ့အသက်ကြီးပြီးနောက်ဆုံးယောဂရှိသူတွေကိုတော့စေယုံကြီးတွေမှာထားရှိကူးစက်ပေးတော့မှာဖြစ်ပါတယ်။ကဲယောဂရဲ့သဘောတဘာဝမှာလူနာတွေကရှစ်ဆယ်ရာခိုင်နှုန်းလောက်ကဒါမှလက္ခဏာသာရှိပြီးကျန်တ
ဒီကြေးရုံးမှာလိုအပ်တာတွေဖြစ်သွင်းမယ်ပြုလို့ရှိရင်တို့တွေကိုကျောင်းလိုင်းတွေရဲ့ကူးစက်ရောဂါပေးတာရဲ့အပေါ်မှာမူတည်ပြီးတော့နောက်ဆုံးပေါ်တွေ့ရှိချက်တွေ၊ဂိုင်းလိုင်းတွေရအောင်ဒီမှာတို့အများနဲ့ဆွဲကြကြပြောင်းမှာဖြစ်ပါတယ်။ရင်းပန်းတဲ့ဒီဘက်လည်းမတူပါဘူး။မင်းနဲ့ဒီနယ်လည်းဒီမှာတူပါဖြစ်ပါတယ်။အဲ့ဒါဆွဲကြကြပြောင်းမှာဖြစ်ပါတယ်။
ကျန်းမာရေးလူဆောင်အရင်းအမြစ်အကန့်အသတ်ရှိနေပြီးကိုဗစ်ရောဂါကူးတာရေးဌာနတွေကိုထပ်ပြီးတိုးချဲ့ဖို့တင်မတင်ဆိုတာစဉ်းစားသုံးသပ်ဖို့လိုနေပြီလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အစည်းအဝေးမှာဆွေးနွေးခဲ့ပါတယ်။
COVID-19နဲ့အတူကျွန်တော်တို့ဆေးကုသမှုများပေးနိုင်မှုCOVID-19နဲ့အတူနေပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်မှုအတွက်လည်းအဲဒီဆေးရုံကြီးများရဲ့အနေအထားကိုယခုကတည်းကအကျဉ်းပြောင်းလဲလျက်ရှိပါတယ်။ဒါကြောင့်လက်ရှိပြောင်းလဲဖြစ်ပေါ်လာတဲ့အနေအထားတွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့လိုအပ်လာတဲ့လူအင်အား၊ပစ္စည်းအင်အားများကိုလည်းပြန်လည်သုံးသပ်ပြီးယခုအချိန်မှာဖြည့်ဆည်းဆောင်ရွက်ပေးလျက်ရ
ော့935ဦးရှိနေပါတယ်။ကိုဗစ်ရောဂါပိုးကူးစက်ပြန့်မွားမှုကိုအများဆုံးနဲ့အထူးရောက်ဆုံးလျှော့ချနိုင်မှုအတွက်အပြင်ထွက်တိုင်းပတ်သက်တဲ့နှာခေါင်းစည်းမက်စ်တို့ကိုစနစ်တကျတက်ဆင်သွားဖို့ကိုလည်းကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်တိုင်းကနေသတင်းပို့ထားပါတယ်ရှင်။
ကိုဗစ်ကရောဂါကြောင့်ကိုယ်တေသကိုမပြောင်းနိုင်ပဲဖြစ်နေသူတွေရောက်ရာအရက်မှာကြိုတင်ပေးပေးခွင့်ရမှာဖြစ်တဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာကိုတင်ပြပေးချင်ပါတယ်ကျွန်မမိခါပါမြန်မာနိုင်ငံမှာလပိုင်းအတွင်းကိုဗစ်ရောဂါကြောင့်သေဆုံးသူ900ကျော်နဲ့ကူးစက်သူ2000ကျော်ဒုလာရာကကူးစက်မှုတွေကိုထိန်းချုပ်ဖို့တွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာပါဒီလိုအတွာလာတွေကန့်သတ်ထားချိန်မှာနေရက်မပြောင်းနိုင်ပဲဖြစ်နေသူတွေအနေနဲ့ရှိလာတဲ့မှာကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးခွင့်မဆုံးရှုံးရအောင်ကြိုတင်မဲပေးခွင့်ပြုဖို့စီစဉ်နေတာဖြစ်တယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မဦးက VOA ကိုပြောပါတယ
်ကိုဗစ်ကာလဖြစ်တဲ့အတွက်တချို့ပုံစံတွေကသူကရောက်တဲ့နေရာမှာခီးတွေတော့မရဘူးဖြစ်နေတာပေါ့လေဟိုတမှအဖြစ်ဒီအသက်ရှင်ရှင်နေပြည်တဲ့နိုင်ငံသားအိမ်နိုင်ငံသားနိုင်ငံသားပြည်ပွင့်ရသူတို့ကဒါမင်းစင်းမှလည်းပါတယ်နေပြည်သူရတာအခုဟာကြတော့ကျွန်တော်တို့ကဒီဘောင်ကူးတဲ့မနေ့ရောက်နေရလေတချို့လူတွေကြတော့သုံးကောင်ကြီးနဲ့အကျုံးဝင်တာပေါ့လေကိုဒါပေမဲ့တချို့ကြတော့190မပြည့်တဲ့လူတွေရှိမယ်လေအဲ့ခါကျတော့သူကသုံးကောင်ကြီးနဲ့လည်းအကျုံးဝင်ဘူးရောက်တဲ့နေရာကလည်းသူကမဲပေးဖို့လိုအပ်လာတယ်သက်ဆိုင်အနေနဲ့ပြန်ပြေးလို့မရတော့တဲ့ခါကျတော့အဲ့ကြောင့်ပုံစံ15နဲ့ခွင့်ပြုလိုက်တာပေါ့လေ
ရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနဲ့ပြပမှာရပ်ပေါင်း90ထက်မနည်းရောက်နေသူတွေကိုဒေတာကကိုစလဲတွေကိုရောက်တဲ့နေရာကနေမဲပေးခြင်းနဲ့ဆိုရင်လေသက်ဆိုင်ရာရက်ွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေထံမှကြိုတင်မဲလျှောက်ထားနိုင်ဖို့ခွင့်ပြုပေးထားပါတယ်။ရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲမဲဆန္ဒနယ်မြေပြပရောက်နေသူတွေမဲပေးခွင့်ပြုမဲ့အစီအစဉ်နဲ့ပတ်သက်လို့တိတိကျကျမသိရသေးဘူးလို့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်မြို့နယ်ဥက္ကဋ္ဌအမျိုးချစ်ကပြောပါတယ်
အဲ့ဒါကယူရီးယားစီရင်ဆောင်ရွက်နေတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ထင်ရှားချက်မလာသေးဘူးဒ နှစ်ကြိမ်လာပြီးတော့ဒီကြိမ်တိုင်းလုပ်လို့ရမယ်ဒီအစီအစဉ်ရှိပါတယ်ဆိုတော့အားလုံးတော့အတူတူပြီးတယ်ဒါပေမဲ့ဒီနေ့မှစလို့မလို့လို့အောင်လို့ဆိုအသေးသေးလေးအတူတူတဲ့အတွက်ကျွန်တော်လောလောဆယ်တော့ပြောလို့မရဘူးသူလင်းမဲလို့ရတယ်ဆိုတာတော့နည်းနည်းတော့အင်းသေးသေးရှိတယ်အဲ့ဒီမှာပါဗျာဟိုအင်းလေးနေမှာမင်းမှဆိုလို့သူလင်းမဲမလို့ခင်တဲ့ကကျွန်တော်မဲခုံရှိတဲ့မဲခုံကိုလို့ရတယ်သူဒီမဲခုံကိုချိန်ပြရတဲ့အဲ့မှမရှိအောင်ဆိုတာအတိအကျပြောရရမြတ်ပါဘူးပါတီကိုယ်စားလှယ်လို့ဒီကိုခေါ်ပြီးတော့အဲ့ဒီလိုမျိုးကိုစီးရရတာခင်ဗျာမဲဘုံရဲ့လုံခြုံရေးနဲ့မဲဘုံရဲ့အနေအထားလေးကကြောင်းပြရတယ်ဒီလိုမဲသိကြည့်ဒီလိုနဲ့တတ်တဲ့လူလဲခင်းကြီးကမှတ်သားပြောမဲဘုံကိုသိရတာဖြစ်တော့ညမှာအမှားရင်းမရှိဘူးလေရွေ
းကောက်ပွဲဥပဒေမှာကျုပ်တင်မဲပေးခွင့်ရှိသူတွေအနေနဲ့သတ်မှတ်ထားတဲ့အထင်မှာယောဂဝေဒနာပြင်းထန်စွာခံစားနေရသူအသက်အရွယ်ကြီးရင်သူသာဖွားနေသူရေစခန်းဒါမှမဟုတ်အချင်းစခန်းမှာအချင်းကြခံနေရသူဆေးရုံမှာအတွင်းလူနာအနေနဲ့ဆေးကူးတောင်းမှုခံနေရသူတွေပါဝင်ကြပါတယ်မဲဆန္ဒနယ်မြေပြည်ပမှာယာယီတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတမတော်သားရဲတပ်ဖွဲ့ဝင်တွေအနေနဲ့မဲရုံကိုကိုယ်တိုင်လာရောက်မဲမပေးနိုင်ရင်ကျုပ်တင်မဲလက်မှတ်နဲ့ဆန္ဒမဲပေးနိုင်ဖို့သက်ဆိုင်ရာကော်မရှင်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးရမယ်လို့ရွေးကောက်ပွဲဥပဒေမှာဖော်ပြထားပါတယ်လာမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်အနက်56သိန်းကျော်ရှိတဲ့ရန်ကုန်တိုင်းမှာတော့ကက်ရောဂါကူးစက်မှုအများဆုံးဖြစ်နေတာကြောင့်အိမ်ပြင်မထွက်ဖို့လဲအမိန့်ထုတ်ထားရတာမို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအကန့်အသတ်တွေရှိနေရပါတယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့မဲပေးခွင့်ရှိသူတွေတက်နိုင်သမျှမဲပေးနိုင်အောင်စီစဉ်နေပြီးကိုဗစ်ရောဂါရှိမရှိသိကြားခွဲထားပြီးစောင့်ကြည့်စစ်ဆေးခံနေရသူတွေပါမဲပေးခွင့်ရှိဖို့အတွက်ကြိုတင်မဲပေးနိုင်ဖို့စီစဉ်ဆောင်ရွက်သွားမယ်လို့လည်းပြောဆိုထားပါရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရစေ
။ကက်ယောဂါကာလမှာအလောက်ကင်အခက်အခဲကြုံနေရပေမဲ့လူမှုဖူလုံရေးအခမ်းအစားခွင့်မရနိုင်ပဲဖြစ်နေကြတဲ့အလုပ်သမားတွေကိုအစိုးရကအကူအညီပေးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျမအင်တနာထုံးပါကိုဗစ်ကရောဂါကိုထိန်းချုပ်နိုင်ဖို့ရန်ကုန်တိုင်းအတွင်းမှာအင်ဂျင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာကြောင့်လုပ်ငန်းခွင်တွေရပ်နားထားရချိန်မှာလူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလုပ်သမားတွေအတွက်စားဝတ်နေရေးအခက်အခဲတွေရင်ဆိုင်နေကြရပါတယ်။အခုအခါဒီလိုလူတွေကိုအစိုးရကငွေကျပ်ဘီလီယံ20သုံးစွဲပြီးတော့အကူအညီပေးဖို့ပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာ၊ယာယီ၊ပုတ်ပြတ်ဆက်လုပ်ရေးလုပ်တာ၊အနှင်းယဉ်လုပ်တာ၊ကုန်တင်ကုန်ချလုပ်တာ၊ကယ်ရီသမားစတဲ့အလုပ်သမားတွေကိုတဦးကိုကျပ်3000စီကြီးအောက်တိုဘာလအတွင်းမှာထောက်ပံ့ပေးဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရေးမှူးဒေါ်ဖြိုးဆန္ဒဆိုကပြောပါရစေ။
ကျမတို့အဒီကိစ္စကိုမေးတဲ့အခါအစိုးရဘက်ခြံကနေပြီးတော့အတည်ပြုပြောကြပါတယ်ဟုတ်ပါတယ်နိုင်ငံတော်ဒီရန်ကုန်ငွေတွေကနေပြီးတော့ဘီလီယံ20ကျော်သုံးဆွဲပြီးတော့ဒီလူမှုလုံရေးထဲမှာအကျုံးဝင်တဲ့လုပ်သားတွေကိုနိုင်ငံတော်ကနေပြီးတဦးလျင်7000စီထောက်ပံ့ပေးဖို့ဖြစ်ပါတယ်အဲ့ဒါကိုအော်တိုဘာလအတွင်းမှာထောက်ပံ့ပေးသွားမှာဖြစ်ပါတယ်အဲ့မှာမှဒီပေးမဲ့အစီအစဉ်ကတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ကတော့သက်ဆိုင်ရာဒီအလုပ်သမားဦးစီးဌာနတွေနဲ့ရထွေအုပ်တွေရနဲ့ရပူးပေါင်းပြီးတော့သူတို့ဆောင်ရွက်သွားမယ်လို့သိရပါတယ်အဲ့တော့ကျွန်တော်တို့ကတော့အလုပ်သမားညီကောင်မောင်နှမတွေကိုသတင်းပေးတာပါဒီသတင်းကတော့အစိုးရကအတည်ပြုပြောကြားပြပါပြီမိမိဒီသက်ဆိုင်ရာမျိုးနယ်အလိုက်ရက်ကွက်အလိုက်ထွေအုပ်ချုပ်ရေးတွေကိုစည်းရင်းသွားပေးကြပါကိုပါအောင်လို့ဆောင်ရွက်ကြပါကိုကျော်တို့ပြောချင်တာသတင်းရဲ့ချက်လက်ကိုစောင့်နေကြပါဗောနော်ဒီဆိုတော့အော်တိုဘာလအတွင်းပေးမှဖြစ်တဲ့အကြောင်းလို့ဒီပေးမဲ့စီစဉ်တဲ့မှာကိုပါသွားဖို့အရေးကြီးပါတယ်
ထောက်အပံ့လိုအပ်တဲ့အလုပ်သမားတွေကိုစီရင်ကောက်ယူပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားအဖွဲ့ချုပ်နဲ့အလုပ်သမားအဖွဲ့အစည်းတွေစီကိုတင်ပြထားပြီးဖြစ်တယ်လို့ဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမားခေါင်းဆောင်ဦးထွန်းဦးကပြောပါဗျာ
ကျွန်တော်တို့လိုဟိုပါပေါ့ခေါင်းဆောင်ပိုင်းနေတောင်မှပဲအဆက်ရက်ရှိလို့ဆိုရင်ကျွန်တော်တို့အောက်ကဟိုကလောက်ခံစနေလုံးမှနေတဲ့ဟိုကသူကစနေနာ6000ရတာအဲ့ရမိသားစုဆောင်ဝင်နေရဘယ်လိုမှမလုပ်ပါဘူးသူကလုံးဝတဲ့မှလုံးဝအလုပ်မလုပ်ရတဲ့ခါကျတော့အခုတနည်းနဲ့စားရမယ်ရှိရတာရောရှိရအဲ့ဒါကြောင့်မလို့ဒီအစီအစဉ်လေးရတယ်ဒီနေ့ရမလားရအောင်လေကျွန်တော်တို့ကတောင်းခံတယ်အဲကျွန်တော်ဆောက်လို့ရေလုံသားတော့ကျွန်တော်ခုကျွန်တော်ရဲ့ဟိုပါဒီပါခုကျွန်တော်ရဲ့ group တစ်ခုကိုတင်လိုက်ခါတော့မှပဲဒီကြီးရေဆိုင်ရာကျတော့ရှိတယ်သူတို့ကလည်းချင်းချင်းကြွရင်ဒီအခုဒီအလုပ်သမားတွေအလုပ်မလုပ်ရတာဆိုရင်တလားကြည့်တော့မယ်အလုပ်သမားတွေမှာတော်တော်လေးစဖကြောက်ကြတယ်အဲ့ဒါကြောင့်မလို့လေအလုပ်သမားတွေအတော်လုံးကလည်းဒီအစီအစဉ်လေးတွေအတော်လုံးသူတို့ကပြည်လျောက်ဖြစ်ဖြစ်နိုင်အောင်လို့ပေါ့ဒီဒါလေးကသူတို့ပြတာပယ်ဦးတည်ရင်ရှိနေတဲ့ fitness ဆိုတော့ဟိုကဖြစ်ကြတာပါတောက်ခံရတာပ
ါကိုဗစ်ကရောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြှင့်ပေးနိုင်ဖို့ပြန်လည်သုံးသပ်မယ်လို့လည်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတည်ထောင်စုဝန်ကြီးဦးသိန်းဆွေက
အလုံးသမားရေလှောက်ရှားသူတွေအစိုးရအဖွဲ့ဝင်တွေနဲ့မနေတော့ကအွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင်ကျွန်မအင်တာနက်ထုံးမှာရန်ကုန်မြို့ဝန်တွေသတင်းပေးပို့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရှေ့လကျင်းပမဲ့ရွေးကောက်ပွဲအတွက်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေဒီကနေ့စပင်းနေကြတဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်တောလာလှောက ကျွန်တော်တို့ဒီနေ့ဆိုရင်အခုကျွန်တော်တို့စည်ရင်းနေထောက်နေပါတော့နော်ဒီနေ့ဆိုရင်ခမ်းမှာပါတယ်
ကျွန်တော်တို့ဒီနေ့ရတော့ဟိုကနောက်ပိုင်းကြီးကျွန်တော်တို့မနေ့ဆက်တက်တာကြီးထိပါပဲအဲ့ဒီဟိုမဲလာပေးတဲ့လူကြီးအပြတ်သွားတာပေါ့နော်ဟာအခုချိန်မှာတော့တယောက်စားနှစ်ယောက်စားပဲလာပေးနေပါတယ်အဲ့တော့ကျွန်တော်2000လောက်ကတော့ဟိုဒီတော့မပေးဖြစ်တော့ဦးစင်နဲ့အခုတောင်းချရမနေပဲကြော်မှာပေါ့နော်အဲ့လောက်ပဲဟုတ်ပြီပါတယ်ခင်ဗျမလေးရှားနိုင်ငံမှာကဲယောဂါကြောင့်အလုပ်ကိုင်းနဲ့စာဝင်းနေရ
နာရပါတယ်ခင်ဗျာ
ဟုတ်
အဲ့ဒီအဲ့ဒီကားမျိုးတွေနဲ့တို့ကအဝေးကနေလူတွေစုပြီးလာကြတော့ကျွန်တော်အားလုံးဒီပါလဲမဲတီးပြီးတဲ့အခါမှာလဲအားလုံးကျွန်တော်ကလည်းဒီဟာပရိဒါချင်းလည်းကျွေးမွေးတာတွေရောဟိုဟာတွေရောနဲ့အဲ့ခံတယ်ခင်ဗျာအဲ့ဒါပြီးရနဲ့တို့တွေအကုန်လုံးတကယ်ရောက်တုန်းမှာတော့တို့နည်းနည်းပါးပါးဟိုလူတွေလေးလိုက်ဝယ်တာတို့ရှောက်နေတာတို့ပြီးလို့ရှိရင်တို့ဒီခါလဲပြန်လာရတာပါခင်ဗျာ
မလေးစားနိုင်ငံမှာ၃ရက်ကြာကြိုတင်မဲပေးတဲ့အစီအစဉ်အတွက်စည်ရင်ပေးသွင်းထားတဲ့မြန်မာနိုင်ငံသား6000ကျော်ရှိပြီးဒီနေ့ကိုလူ1000နှုန်းနဲ့ကြိုတင်မဲပေးနိုင်ဖို့မြန်မာတန်ယုံကစီစဉ်ထားတာပါကြိုတင်မဲပေးတဲ့ပထမဆုံးနေ့မှာပဲအစီအစဉ်အတိုင်းချောချောမောမောရှိခဲ့ကြောင်းကိုလည်းတာမတ်ကြီးကပြောပြပါဗျာအဲ
့ဒါလည်းကျွန်တော်တို့မဲရုံရဲ့အနေထားပေါ်မူတည်ပါတယ်ခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့မှာခမကြေးကြီးနှစ်ခုပေါ့နော
်
နှစ်ခုရှိတဲ့အတွက်ခမကြီးတစ်ခုကိုကျွန်တော်မဲရုံတယုံလို့ခမနှစ်ခုရှိတဲ့မဲရုံနှစ်ယုံဖွင့်လိုက်ပြီးတော့ကျွန်တော်တို့ကလူကလည်းဒီခမတစ်ခုမှာမဆန်းဘူးဆိုရင်လူ400လောက်ဆန်းမယ်ခင်ဗျာ
ဟုတ်ကဲ့
နောက်ကျွန်တော်ကတိုင်ယုံမှာရှိတဲ့ကားပတ်ကြီးတစ်ခုလုံးကိုကားကြီးမသွင်းတော့ဘဲနဲ့အားလုံးအဲ့မှာကျူတန်းစီခိုင်းထားတော့လေကျွန်တော်တို့အပြေမှာထွက်ပြီးတော့တန်းစီစရာမလိုဘဲနဲ့တိုင်ယုံနဲ့မှာပဲတပြိုင်နဲ့လုံနိုင်ဖို့ဟိုဆော့ဆော့လေးပြီးသွားတာပါ
ဒီပတ်ရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးတဲ့အစီအစဉ်တွေကိုတော့ထိုင်းစင်ကာပူနဲ့တောင်ကိုရီးယားပါဝင်အာရှနိုင်ငံတွေမှာဒီလဇန်မာပဲစတင်ခဲ့တာပါဝါရှင်တန်ဒီစီပါဝင်အမေရိကန်ပြည်ထောင်စုမှာလည်းဒီပတ်ရောက်မြန်မာနိုင်ငံသားတွေမနေ့ပြန်ကစပြီးကြိုတင်မဲပေးကြရမှာဖြစ်ပါတယ်ရှင်
လက်နက်ကန်ပြိပခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာပြစ်ခတ်တပ်ခတ်မှုတွေကြောင့်နောက်ကဒေသခံတွေတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကုန်းအိမ်မှာတမတော်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့ကြားစီးရီးသိမ်းမှနေတဲ့မြောက်ဦးမြို့နယ်မှာပြစ်ခတ်မှုတွေဖြစ်ပွားရာကဒေသခံတွေတိမ်းရှောင်နေကြရတာပါ။ပြစ်ခတ်မှုတွေကိုတော့တမတော်ကနေရာယူထားတဲ့တင်းကျစ်တောင်မှာဖြစ်ခဲ့တာလို့လဲကိုယ်တိုင်ကြုံခဲ့ရသူဒေသခံလူကပြောပါတယ
်။နာရီနေစင်းကမင်းကပြစ်ခတ်မှုရတယ်ကျန်တဲ့ဒီလက်နက်တွေတို့ရက်ပြေးတယ်ခင်ဗျာအဲ့ဒီတော့မြန်မာတပ်မတော်ကအစီအစဉ်နေတာလေဒီကအေးနဲ့အပြန်လာပြစ်တာလားပြစ်တာလဲလို့ကျွန်တော်တို့ပြစ်ပြောလို့မသိဘူးလေ
အဲ့ဒီနီးနားမှာရှိတဲ့ပေါက်တော့ပြင်ရွာသားများစုကဒီခင်ကလေးကအစ်စ်ပေးချောင်စခန်းတွေမှာရောက်ကြည့်နေကြပြီးရွာမှာကြာနေတဲ့လူအနေငယ်ကလည်းတိုက်ပွဲကြီးစေမနက်မှာထပ်မံတင်းချောင်နေရတယ်လို့လည်းပြောပါတယ်ကြေကမှုတွင်လက်နက်ကြီးကြီးကြားရပေါက်ကွဲမှုကြောင့်အနီးနားအုပ်ဖို့ကံကျေးရွာသားတွေကလည်းနေရက်ကနေတိမ်းချောင်နေရတယ်လို့အဆိုပါပေါက်တော့ပြင်ရွာသားကပဲဆက်ပြောပါတယ်
။အုပ်ဖို့ကံကျေးရွာကလူတွေတော့ဒီနေ့နေ့နေမှာတော့တရမမရှိတော့ဘူး။အကုန်လုံးပြောင်းပြေးသွားပြီခင်ဗျာ။ကြောက်လန့်လို့လေ။ဒီမြောက်မြောက်လက်နက်ကြီးချက်ခတ်လို့လက်နက်ကြီးကြားတယ်လေ။အုပ်ဖို့ကံရွာရဲ့တောင်ထက်လေးခွာလုံးအကွာဝေးလောက်မှကြားတယ်ဗျာ။
ရန်နဲ့ချီတဲ့အုပ်ဖို့ကံကျေးရွာသားတွေဟာမောင်ရွှေကံနဲ့တန်ချောင်းရွာဘက်မှာတိမ်းချံခိုလုံနေကြတယ်လို့မောင်ရွှေကံရွာသားဥတင်ထုံးကဆိုပါတယ်
။ရန်နဲ့ချီကရောင်းပိတာလူတွေကတကယ်မရှိဘူး။အမေကလူတွေကကျွန်တော်မောင်ရွှေကံဆဲရွာကိုဆင်းရတယ်ခင်ဗျ။ဦးကတော်တော်ကြီးနေတယ်တန်ချောင်းဆဲရွာကိုပြည်တယ်
ဒီရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကတော့ဒီမနေ့မြောက်ဦးမြို့နယ်တင်းကျစ်တောင်မှာအေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိခဲ့ဘူးတီတောင်နဲ့ရတိတောင်မြို့နယ်ဘက်မှာနှစ်ဖက်သက်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ပြောပါတယ်
ဒ
ကျင်းကျစ်တူဘက်မှာတော့ဒေကွေဖြစ်တာမရှိဘူးပြန်မြန်မာစစ်တပ်ဘက်ကသူတို့မနေကကလေးကတောင်းဆောင်နေပြီးတော့လက်နေကြီးတွေနဲ့ပြင်နေတာတွေရှိတယ်။ဘူတီတော်မျိုးနေဖြစ်ကဒီခမွေးချောင်းရွာတဝက်မှာတော့ဒီမြန်မာစစ်တပ်ဘက်ကနေအင်အားအလုံးရင်းနဲ့နေပြီးတော့ဒီလက်နေကြီးပြစ်ကူတွေကျင်းထားဟိုတိခါပြီးတော့ထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နှစ်ဖက်ဒီအပြန်အလှန်ပြစ်ခတ်မှုတွေကတော့
ဒီကိုလည်းကြီးကြီးကူတွေအများများသုံးပြီးတော့မှာဟိုဆက်လက်ပြီးတော့ထိုးစစ်ရှင်တွေနဲ့ပြည်ကြမို့လို့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်။တင်းကျစ်တောင်ဘက်ပြည်ခန့်သန်းခိုင်မှုဖြစ်စဉ်ပါဝင်ဗုဒ္ဓတောင်နဲ့ရတိတ်တောင်မြို့နယ်ဖက်တိုက်ပွဲချင်းနေနဲ့ပတ်သက်လို့တမတော်ပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ဆက်ပေးမယ်လဲဆက်တွယ်လို့မရသေးပါဘူး။ အခုပြည်ကမှုဖြစ်ပွားခဲ့တဲ့မြောက်ဦးမြို့နယ်ပေါင်တော်ပြင်အောက်တကံဝေရာလီဖျားကြီးလက်ကစတဲ့ကျေးရွာသားတွေဟာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နှစ်နှစ်ချီရွာကနေတင်းချောင်နေကြရပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့နှစ်နှစ်နီးပါးတိုက်ပွဲဖြစ်စဉ်တွင်ဒေသခံ2000ကျော်နေရွာစုခွာစစ်ပေးတင်းချောင်နေရပါတယ်
VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားပါမယ်။ကျွန်မခင်မြွှေပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်လှုပ်ရှားမှုတွေကိုလေးလာဆောင်ကြည့်စစ်တမ်းကောက်ယူနေတဲ့မြူးမြန်မာဖောင်ဒေးရှင်းအဖွဲ့ကရွေးကောက်ပွဲအကြံပေးမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုရွေးကောက်ပွဲနဲ့အမျိုးသမီးတွေပါဝင်မှုအပြင်ဒီမြန်မာနိုင်ငံရေးမှာဥဆောင်မှုအခမ်းကဏ္ဍတွေမှာအမျိုးသမီးတွေဘလောက်အတိုင်းအတာအထိနေရာရလာနေကြပြီလဲ။ဒီအမျိုးသမီးတွေပိုပါဝင်လာအောင်ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲဆိုတာနဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမှုပေါ်ထွက်လာဖို့အလားအလာတွေနဲ့ပတ်သက်လို့လည်းမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်တာကိုဒီသတင်းပံမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရဲ့ရှင်။ဒီနေ့ရွေးကောက်ပွဲပါဝင်မှုအပြင်ပေါ့နော်ဒီကျမတို့ဒီအမျိုးသမီးတွေနိုင်ငံရေးဥဆောင်မှုခံနာတွေမှာပါဝင်လာဖို့အချိန်နဲ့ပတ်သက်ပြီးတော့လည်းနည်းနည်းဆွေးနွေးစီချင်ပါတယ်ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ဟာအမျိုးသမီးတွေပါဆိုတော့ဒီအမျိုးသမီးတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးခံနာအသေးသေးမှာဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဥဆောင်မှုနေရာတွေမှာပါဝင်သင့်တယ်ဆိုတာကတော့ကျမတို့အခုအချိန်မှာတော့ဒါပြောဖို့မလိုလောက်အောင်အတော်များများကလည်းလက်ခံထားပြီးတဲ့အခြေအနေဖြစ်လာနေပြီလို့ထင်ပါတယ်ဒါပေမဲ့လေဒီတကယ်တမ်းဥဆောင်မှုနေရာတွေမှာအမျိုးသမီးတွေပါဝင်မှုဟာဖြစ်တဲ့အတိုင်းဒါတခုကိုရောက်နေပြီလို့ထင်ပါသလားရှင်
။ဟိုကျမတို့ဟိုပါပေါ့။ဥမာအဖြစ်ဆိုရင်ကျမတို့ဒီအမျိုးသမီးတွေကတော့အခုနိုင်ငံဖြစ်စင်မှာတော့ပါဝင်လာပြီပေါ့နော်။အဲဒီကိုယ်စားလှယ်တွေလည်းဖြစ်ပြီးတော့တရားလွှတ်တော်ထဲမှာလည်းဒါမျိုးကိုနေမျိုးအစိုးရပြုတဲ့ဟာကြီးဒါရှိပြီပေါ့နော်။ဒီအစိုးရအဖွဲ့တွေမှာဆိုလည်းဒါပါဝင်လာပြီပေါ့နော်။ဥမာဝန်ကြီးချုပ်အနေနဲ့လည်းအဲဒါပါဝင်လာတာတွေရှိတယ်ဒါပြည်နယ်အတိုင်းကြီးမှာ။ဒါပေမဲ့သို့တော်လည်းပဲကျမတို့ဟိုပါပေါ့ဒီရာဂိုင်းတော့အဖြစ်ဒါကြည့်မယ်ဆိုရင်တော့ဒါနည်းနေသေးတယ်ပေါ့နော်ဥမာအဖြစ်တစ်ခုပြောမယ်ဆိုရင်တော့ဒါပြည်ထောင်စုကောက်ပွဲကော်မရှင်မှာဆိုရင်ကျမတို့ဒီအလုံး15ဦးရှိရပေါ့နော်ဒီဥက္ကဋ္ဌပါဦးမှာအဲအကုန်လုံးကဒါအမျိုးသားတွေဒီပဲပေါ့နော်အဲ့လိုပုံစံမျိုးလေးတွေအဲကျမတို့ဟိုတွေ့ရတယ်နောက်ဒီကောက်ပွဲကော်မရှင်ရဲ့ဒီမျိုးနဲ့အဆင့်တော့နော်ဒီခရိုင်အဆင့်နေမှာဆိုရင်လည်းမျိုးသမီးပေါ့ဒီအရာရှိတွေအဲဒီဥက္ကဋ္ဌတွေပေါ့နော်ဒီမျိုးနဲ့ဥက္ကဋ္ဌလို့ဟာမျိုးတွေမှာလည်းအပါဝင်မှုကဒါနည်းနေသေးတယ်ပေါ့နော်ဒါအစိုးရအဖွဲ့ကြီးမှာဆိုတော့ပို့ပြီးတော့မှဒါတိတာထင်ရှားတာကတော့အဲဒီကောင်းဆောင်ပိုင်းကဏ္ဍလေးမှာအမျိုးသမီးတွေအနေနဲ့ကတော့ဒီရာဂိုင်းတော့အဖြစ်တော့ဒါလုံလောက်မှုမရှိသေးဘူးလို့တော့ပြောရမှာပေါ့နော
်ဟုတ်ကဲ့အဲ့ဒီလိုမရှိသေးတာကဘယ်လိုအခြေအနေတွေကြောင့်မှလဲရှင
်မဖြစ်သေးတာလည်းဆိုတဲ့အပိုင်းကကြတော့ကျွန်တော်တို့ဟိုပါပေါ့အဲဒီအကြောင်းရင်းကတော့အများကြီးရှိတယ်ပေါ့နော်ပထမအကြောင်းရင်းကကြတော့ဒီအမျိုးသမီးတွေမှာကြတော့သူကနိုင်ငံရေးလုပ်ဖို့ဆိုရင်စဉ်းစားရတဲ့ဟာရှိရပေါ့နော်ဒီမှာကိုယ်ကလေးကို
ကလေးထိမ့်မလားအနိုင်ငံရေးလုပ်မလားပေါ့နော်ဒါမှမဟုတ်လို့ရှိရင်ဟိုညတော့အဖြစ်သာဒီမှာဒီမှာဆိုရင်တော့ဒါအမျိုးသမီးတွေကဒါကိုမိဘကိုကျူးကျူရတော့ဒီကိုယ့်ရဲ့ဒီအိမ်နိုင်ရေးမှာဆိုလို့ရှိရင်လည်းဒါကိုမိဘကိုဦးစားပေးလိုက်တာမျိုးပေါ့နော်ဒီလိုမျိုးဒီဆုံးလှုပ်ပြီးတော့အရင်ကကဏ္ဍများရဲ့အခါမှာကြတော့ဒါကလေးမျိုးတွေပဲဖြစ်ဖြစ်ဒါတစ်ခုခုပေါ့ဒီတမ်းမှာရေးနေရှင်းတာပ
မျိုးသမီးကြီးတွေပေါ့နော်အထူးသဖြင့်ကတော့မသမီးနဲ့သားနဲ့ရှင်နေဆိုရင်ဒါတချို့မိသားစုတွေမှာဆိုရင်သားကိုပို့ပြီးတော့မှဦးစားပေးတယ်ပေါ့နော်ဒါသမီးကြတော့ဒါအချိန်နဲ့လို့အိမ်အောင်ပြုတယ်ဆိုရင်ဒါသူ့ယောက်ျားနေပြီးတော့မှသူ့ကိုဒါရှာဖွေပြီးတော့ပြုမိလိမ့်မယ်ဒါပြညာမတက်ရင်လည်းဖြစ်တယ်ပေါ့နော်ဒါအမှုကိစ္စကိုနိုင်အောင်လုပ်ဆိုတဲ့ဟာမျိုးတွေနဲ့ဒီလိုမျိုးဒီအယူဆလေးတွေကတော့ရှိနေလို့မျိုးပေါ့နော်အဲရှိနေသေးတဲ့အချိန်မှကြတော့ဒီလိုအထူးသဖြင့်ကတော့ဒီနိုင်ငံကြီးဖြစ်ချင်းလို့ဟာမျိုးမှဆိုရင်တော့တချို့မိသားစုတွေကဒါအမျိုးသမီးနဲ့မိန်းကလေးနဲ့နိုင်ငံကြီးနဲ့ဘာဆိုင်လို့လဲဒါမတင်တော်ဘူးပေါ့နော်ဒါဟိုဟာဒီအတိုက်ခိုက်တွေများတယ်ပေါ့နော်မလုပ်ပါနဲ့ဆိုပြီးတော့မှသိပြီးတော့မှအားပေးလို့မရှိဘူးပေါ့နော်အဲ့လိုမိသားစုတွေကလည်းကျွန်တော်တို့ဒီမှာရှိနေလို့မျိုးပေါ့နော်ဒါပြောရမယ်ဆိုလို့ရှိရင်တော့ဒီညီကြီးမှုဒလိထုံမှန်တွေအရာရောဒါရှိရဲ့ဒီရှိယူဆွေးနေတဲ့ဒီအစင်သားတွေရှိတယ်ဒီအတိုင်းဝန်းကြီးမှာရောဒါအမျိုးသမီးတွေကနိုင်ငံကြီးမှာပါဝင်ဖို့ဆိုရရောဒါလေးအရောရှိနေသေးတယ်ပေါ့နော
်ဒီလိုအခက်အခဲတွေနေသွားအောင်စစောပြောတဲ့ထုံနှန်းစင်လာအတားစီတွေပြောင်းလဲပြီးတော့အမျိုးသမီးရေနိုင်ငံရေးဥစားမှုမှာပုံမပါဝင်လာဖို့ဆိုရင်အစိုးရနောက်ရက်ဖက်အဖွဲ့အစည်းတွေဒီမန္တနာတင်းတို့လိုအဖွဲ့တွေအပါဝင်ပေါ့နော်ရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူတဦးချင်းစီကရောဗာရီတိကလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်ပါတယ်လေရှင်
အတိအကျတော့ဒီအမျိုးသမီးတွေပါဝင်လာနိုင်ဖို့အားပေးရမယ်။ဒါလို့ဆိုကျွန်တော်တို့အဲ့ဒီမှာမိဘလေးတစ်ခုမှပေါ့နော်။ဒီအမျိုးသမီးတွေရွေးကောက်ပွဲဖြစ်ဖြစ်နေမှာပါဝင်လာဖို့ဒီနိုင်ငံရေးသမားတွေကိုနှိုက်ကောက်လို့လူလာလာနဲ့အဲဒီကျိုးစုလက်ခံနေရတာဆိုတဲ့မိဘမှာသူကဒီလူလာတယ်ဒီကျိုးစုတယ်လို့တာခေတာကဒီ20ရာခိုင်နှုန်းကျော်ပဲရှိရပေါ့နော်။ဆိုတော့ဒီသဘောကကြတော့အမျိုးသမီးတွေပါဝင်လာလို့တော့သူတို့ကျိုးစုတယ်ဒါပေမဲ့သို့တော်လည်းပဲတကယ်ကိုဒီကောင်းဆောင်ပန်းဆိုင်ရာအဲ့ဒီအမျိုးတွေမှာဒါတတဲ့ဝင်ဝင်မှာဥမာအဖြစ်ဆိုရင်မနိုင်ငံရေးပါတီတခုရဲ့ဥက္ကဋ္ဌဆိုရင်ကျမတို့ဘယ်နှယောက်ရှိမနေပေါ့နော်ပါတီဥက္ကဋ္ဌအနေနဲ့အမျိုးသမီးဖြစ်တာသိအများကြီးလည်းမရှိဘူးပေါ့နော်ဒီဟာကကြတော့တိတာထင်ရှားတယ်ပေါ့နော်တိတာထင်ရှားတယ်ဆိုတာအမျိုးသမီးတွေကတော့ဟာပါပါဟာပါတီဝင်မှာလို့ပါအဲဒီလိုတော့ဟိုဖိတ်ခေါ်တဲ့ဟာရောရှိတယ်ဒါပေမဲ့တကယ်တမ်းထိပ်ပိုင်းဆိုင်ရာတော့ကောင်းဆောင်မှုပိုင်းကိုရောက်ဖို့အတွက်ကြတော့ဒါအဟန့်အတားတွေဒီအားပေးမှုတွေကတော့နင်းနေတော့မျိုးပေါ့နော်အမျိုးသမီးချင်းချင်းကတော့သူတို့ဒီဖိတ်မတဲ့ဟာနောက်ပံမှုရဲ့ဟာတွေရှိပါတယ်ဒါပေမဲ့လည်းပဲအဲဒီလိုမှတချို့အပိုင်းတွေမှာတော့ဒီလိုဝက်ချက်တွေတော့ဒါရှိနေသေးတယ်ပေါ့နော်နောက်ဆုံးဒီမဲပေးတာအစပေါ့လေဥမာအမျိုးသမီးတွေအနေနဲ့ဒီကိုယ့်ရဲ့ဒီကိုယ်ပိုင်ကိုယ်စိတ်ဆန္ဒနဲ့ကိုယ်လူလူလက်လက်နဲ့ဒါမဲပေးခွင့်ရှိပါလို့အဲဒီမိတဲ့မိဘမှတော့မှကျွန်တော်တို့ဒီ64ရာခိုင်နှုန်းလောက်ကပဲဒါလူလူလက်လက်နဲ့မဲပေးလို့ရတယ်လို့ဖြည့်ပြီးတော့မှကျန်တဲ့ဒီ6ရာခိုင်နှုန်းလောက်ကကြတော့ဒါဘာအိမ်ကမိသားစုကပြောတယ်ယောက်ျားထည့်ခိုင်တဲ့ပါတီကိုထည့်လိုက်တယ်လို့နောက်အဖေကဒီပါတီကိုထည့်တာဆိုပြီးတော့မှအဲ့ဒီလိုထည့်လိုက်တယ်ဆိုတော့ဒီဆွမ်းမှုတွေပေါ့နော်တခါလေကြတော့လေဒီအမျိုးသမီးတွေကိုနိုင်ကိုကဒီဟာကဒါဆွမ်းမှုနေတဲ့ဟာဒါကတော်တူရဲ့အခွင့်အရေးဖြစ်တယ်ဆိုတဲ့ဟာမျိုးကိုသူတို့ဒီသိနေရင်တောင်မှဒီအလွယ်တကူနဲ့ပဲဒီလက်ခံလိုက်တဲ့ဟာမျိုးပေါ့နော်ဥပမာကောင်းတော်မှုပိုင်းဆိုရင်လည်းပဲသူခေါင်းဆောင်နိုင်တဲ့ဆိုသူကိုနဲ့သူတော့သိမယ်ဒါပေမဲ့လည်းအများနဲ့ဟိုမှာဖြစ်တဲ့ခါကျတော့အများကိုဦးစားပေးလိုက်တာမျိုးလို့ကိုကဒီလက်လျှော့ပေးလိုက်ရတာမျိုးပေါ့နော်ဆက်လက်မျိုးချစ်မှုမျိုးလေးတွေတော့ဒီအမျိုးသမီးတွေမှာတော့ဒါရှိတာပေါ့နော်
အပိတ်အနေနဲ့ကျမကတော့တခုနေချင်တာကတော့ဒီအနာကက်မှာပေါ့နော်အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ဒီပါဝင်လာနိုင်တဲ့အခြေအနေအလားအလာပေါ့နော်ဘယ်လိုတွေ့ရပါသလဲဒီလူခွင့်ရေးအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတရားအနေနဲ့အဲမမျက်နှာနာသိရဲ့အမြင်လေးပေါ့နော်ဒီမြန်မာနိုင်ငံရဲ့အနာကက်နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်လာဖို့အတွက်ဘယ်လောက်အားရစရာအခြေအနေအလားအလာတွေတွေ့နေရပါပြီလဲ
ကျမကတော့ကျမတစ်ယောက်သေးရဲ့အပေါ့ပေါ့နော်ဟိုကတော့ဟိုဒီမှာအကောင့်တက်ကိုဒီမှာမြင်နေဟိုဘာလို့လဲဆိုတော့ဟိုဒီအခုဆိုရင်ဒီအမျိုးသမီးတွေထဲမှာပဲဒီနိုင်ငံရေးကိုဒါ professional တခုလို့ career life တခုလို့တွားခြင်းနဲ့အမျိုးသမီးတွေကိုကျမတို့တွေ့ကြရတယ်ပေါ့နော်ဒီဟာဆိုလို့ရှိရင်ဒါကောင်းတဲ့ဒီလက္ခဏာပေါ့နော်အတူတူလေးပဲကျမတို့ကတခုတော့ရှိတယ်ဆိုတော့ဒီအမျိုးသမီးတွေကဒီနိုင်ငံရေးဟိုလုပ်တဲ့အခါမှာဒီကိုယ်စားလှယ်လောင်းနေနေတယ်ဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ပါတီတခုခုမှဝင်ပြီးတော့မှဒီ major series လုပ်ငန်းတွေတော့၎င်းပေါ့နော်ဒီတောင်းဝင်ယူရတဲ့အခါမှာအဲသူတို့မှဒီအတိုက်အခိုက်တွေရှိနိုင်တယ်ပေါ့နော်ဒီအတိုက်အခိုက်တို့ဆိုရနေရမှာတော့အဓိကတော့ဒီအခုဆိုလို့ရှိရင်ဒါလူမှုကွန်ရက်ဒီစာမျက်နှာတွေပေါ်မှာဒါအမျိုးသမီးကိုယ်စားလှယ်လောင်းတွေကိုဒါပုဂ္ဂိုလ်ကြီးအရာတိုက်ခိုက်တာဟာမျိုးတွေဒါမှမဟုတ်ဆဲဆိုတဲ့ comment တွေပေါ့နော်အဲဒါမျိုးတွေကိုကျွန်တော်တို့တွေ့နေရတယ် Yang terkua di muzium ini kau jadi lawan ni di V9 ni, bukan di V9 ni, di sambil di cakap sih cakap ni. Di acara muri, no, dah mulu sih ni lewe, ada kangkut dek, no, di kangkut dek sura, di acara muri gu, dah wajung wale, no, wajung wale sura, lo teruga dah muzium ini kau jadi lawan mulu. Cita muri hok cima hok me, tapi me lewe di lumiu di takkan muri, no, di muzium ini cici niya, di kerja sesan hok, no. Umat zaman dulu mungkin susu deh hamil. Ni apa dalam lama mahu lodi ha, bukan lama mahu busu deh. Di dalam itu, di sekitar itu ada usia deh kamera suri no. Tuh tapi kalau zaman lalu ada jangan kan naya mana. Tuh ni dulu apa tu je bangun cuma no. Tuh tapi kalau di bangun cuma dah suye di api bukan ni api bukan ni deh. Di nyai jiji ni, ni tu ni dia juga di kampung dia pun lah busu lah. Tapi cuci wong ni lu. ทางกำลังหุ่ยด้วยที่ว่าอะไรใช่ไหมมีมหัศเป็นเนี่ยสมัยสงครามมีดาวจุดเป็นบางปูหูแต่ที่อาเซียนเนี่ยส่วนใหญ่ดาวปาร์ตี้ด้วยหมดเนาะปาร์ตี้ด้วยมาแต่อันนี้จะมีดีกว่ามาดาวเป็นปูหูเลยแต่พี่ก็จะมีนิยมอย่างพวกนี้เนาะที่เป็นอย่างยาปังสัญญาที่ยืดที่บุตรกูดีว่ายืนนิยมเนี่ยชีนิยมดีกว่าเนาะดาวดีกว่าแต่จังหวะดูดีว่าเราสองปีบุตรเลยปาร์ตี้เนี่ยเนี่ยอะไรเว้ยแต่อันนี้จะมีดีกว่าอาปีเด็กคุณเป็นเลี้ยง นี่ถ้าวิญญาณพี่ก็มาเชิญกันเนี่ยค่ะมาถ้าอยากจะลงตะกุนี่เนี่ยแท้จริงมีดอมาถ้าเจ้าหน้าพี่เด็กคงจะมีดีกว่าเนาะแต่ถ้าไม่ดีก็ได้จะมาดูว่าต้องสั่งเป็นมาเนี่ยที่ดมิวที่คุยที่ตาวงเจียนี่พี่ก็มาเดี๋ยวมีดมีดีกว่าแต่ฟังผู้พิมพ์มาจากนี้ทุกคนนี่เนี่ยแต่ตาวงนี่อยู่ด้านไหนเนี่ยฟังตรงนี้ที่ด้านไหนเนี่ยแล้วมีดมีดอย่างที่คุณตาวงคุยอยู่ด้วยจากฟังผู้ไปใช่ยังมาถ้าฟังวันไหนมาเลยเลยคุณมาดูที ပြုပေါ့နော်။ထောက်ပံ့မှုအားပေးမှုတန်တူရဲ့ဆိုတာကိုလည်းပဲဆက်ပြီးတောင်းပြုတင်ပါမယ်နော
်။ဘုရားသုတဆောင်နေအမေရိကန်တခွင်အစီအစဉ်မှာမဲပေးခွင့်မရှိတဲ့အမေရိကန်တွေအကြောင်းနဲ့သူတို့မဲပေးနိုင်ဖို့ငွေကြေးလှူဒါန်းကြောက်သူတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ။ဒီတော့ပြမမဲဆန္ဒပေးပိုင်ခွင့်အတွက်ခေတ်ဆက်ဆက်မှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာကြောင့်အခုအခါအမေရိကန်ပြည်ထောင်စုမှာလူတိုင်းမဲပေးခွင့်ရှိပါတယ်။အမျိုးသမီးတွေမဲပေးပိုင်ခွင့်နောက်ဒီအသားအရောင်ရှိသူတွေမဲပေးခွင့်အတွက်တိုက်ပွဲဝင်ခဲ့ကြတာပါ။ဒါပေမဲ့လည်းအခုချိန်ထိမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါ။ရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူး။ထောင်ဒဏ်ချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါရယ
် I was charged with conspiracy to trafficking cocaine I did
ငွေစေးဝါးရောင်းဝယ်မှုစွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်အမတ်၁၇ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေ Florida ပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးငွေမဆောင်တဲ့သူတို့ရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတည်းဖြစ်လာပါတယ်။ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတ Donald Trump နဲ့ဒီမိုကရက်သမ္မတလောင်း Joe Biden တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါ။အချင်းချခံရဘူးတဲ့အသက်64နှစ်အရွယ် Maria Estevez က
de una persona aunque sea un solo voto hace la
diferencia 15 နှစ်လောက်ပေးလာရတာလုံလောက်နေပါပြီ15နှစ်လုံလုံကျမရဲ့လူအားကအငင်းစားစုဆောင်ငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးတင်ပါပြီ
Swiss State လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီလူညီမရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရသွားဖို့အလားအလာရှိနေတဲ့ Florida ပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတ Trump အဖိုးသူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါ။ထောင်ဒဏ်ကျေးကျခံသူတွေအနေနဲ့သူတို့ပြည်ထောင်ကျခံပြီးရင်မဲပေးခွင့်ရမယ့်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကျော်တည်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထဲမှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါဒ ဒါပေမဲ့လည်း Republican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နယ်ကနေပြန်လွတ်လာပြီမြဲလဲပေးစရာဒဏ်ကြီးငွေကိုမပေးရထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရက်ခတ်မှုရှိနေတာပါဟမ်တန်က
This is a serious problem that we have here in the United States of America because just for
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ
်အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါးရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ဖြစ်စေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူစုနဲ့ဒီလူစုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ်သမ္မတဒေါ်နယ်ထရမ့်ကလေးလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ဝီလျံပရာယာကပြောပါတယ်ဒါပေမဲ့လည်းဒန်ဂျေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရရနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါကြာစွေးပြမှုကျွလွန်သူတွေပေါ်မဲပေးခွင့်ပိတ်ပင်တာဟာဖွဲ့စည်းပုံခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာဖြစ်ပြီးတော့ဒီအခွင့်အရေးပြန်ရအောင်ဆက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ Campaign Legal Center အဖွဲ့ကပြောပါရယ်။ဒါ့အပြင်ဘီလီယံနာတစ်ဖက်ကြီး Michael Bloomberg, Asura John Legend, Basketball ဂါဒမာ LeBron James အပြင်အလူရှင်၄000ကျော်လောက်ကဖလော်ရီဒါမှာဒဏ်ကြေးငွေမဆောင်နိုင်သူတွေမဲပေးခွင့်ရအောင်ဒေါ်လာတန်း30မှတ်တီလှူဒန်းခဲ့ပြီးတော့သူတို့ရဲ့ဒဏ်ကြေးငွေကိုပေးဆောင်စေခဲ့ပါတယ်။တချို့ရာဇဝင်မှုကျူးလွန်သူတွေဟာဒေါ်လာ100နဲ့ချီဒဏ်ကြေးငွေပေးဖို့ရှိနေပြီးတော့တချို့တွေကဒီငွေကိုပေးဖို့လုံးဝမတတ်နိုင်ကြပါဘူး။ဒဏ်ကြေးမဆောင်ရင်မဲမပေးရဆိုတဲ့ဥပဒေဟာလူပေါင်း9သိန်းခွဲလောက်အပေါ်တက်ရောက်မှုရှိနေပြီးအဲ့ဒီသူတွေဟာလူမင်းနဲ့လက်တင်ဘာသာစကားပြောဆိုသူတွေပါ။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်ဒီမိုကရက်သမ္မတလောင်းလည်းဖြစ်ခဲ့ဘူးတဲ့ Mr. Bloomberg ကမဲပေးခွင့်ဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်ပြီးတော့ဘလို့အမေရိကန်တွေရဲ့အခွင့်အရေးကိုမှမယုံသိသင့်ဘူးဆိုပြီးတော့ပြောပါရယ်။ဒါပေမဲ့လည်းဒီလိုတိုးလာမဲ့မဲတွေဟာဒီမိုကရက်တွေရဲ့မဲဖြစ်လာမှကို Republican တွေကစိုးရိမ်နေတာပါ။ဟမ်တန်ကအခုလိုပြောပါရယ
်။ The state of Florida, especially the governor, they realize how powerful
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှူးကဒီမဲပေးခွင့်ဟာဘလို့အရေးပါတယ်ဆိုတာကိုသူတို့သိကြပါရယ်။ဒီမိုကရက်တွေအားလုံးဟာသူ့လို Republican တယောက်ကိုစန့်ကျင်ပြီးမဲပေးလိုက်မယ်ဆိုတာကိုဒီမိုကရက်တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ်
။2018ခုနှစ်တုန်းကလူမှုစနခံယူပွဲကြောင့်ဖလော်ရီဒါပြည်နယ်မှာအကျဉ်းကျခဲ့ဘူးတဲ့လူသတန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါ။ဒါပေမဲ့လည်း Republican နဲ့ကြီးစိုးတဲ့ဖလော်ရီဒါပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့လည်းအယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာတန်ကြီးငွေပေးဖို့ကြံနေသေးသူတွေမင်းမပေးနိုင်ဖြစ်နေတာပါခင်ဗျာ COVID-19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါတာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လှုပ်လှုပ်ကြိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါငယ်လေအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအိမ်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်။ဆေးရုံသွားမှာကိုစိုးရိမ်တဲ့လူနာတစ်ဦးဖြစ်သူဝီလျံမယ်ရီက
With the COVID-19I didn't want to be involved with that.
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြပါဘူး။အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်။ Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါ။ဆေးရုံသုံးပစ္စည်းတွေ၊သူနာပြုတွေ၊ဓာတ်ခွဲခံကိရိယာတွေ၊ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်။အခုခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင်းဒီနည်းပညာပိုကျေကျေပြည့်ပြည့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာဌာနကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါ COVID-19 အခုဆက်ခံရသူကမ္ဘာမှာ36တန်းကျော်နေပါပြီကာဝယ်ဆေးကိုလူတိုင်းမျှော်လင့်နေကြပါမယ်အခုထိမထုတ်နိုင်သေးပါဘူးဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆက်ဆက်လှုပ်ဆောင်နေရတာကြောင့်လို့အနုစည်းဝပေးတာပညာရှင်မတ်ခင်စာဝင်းပြေကပြောပါတယ်
ကာကွယ်ဆေး
ေထောက်တော့အစအစင်းစင်းကသွားတယ်အခုချိန်ကြီးကိုဗစ်ထွက်ကိုဗက်ဆင်းထုတ်တာတာအများဆုံးကြီးနဲ့သူတို့လုပ်နေကြတာပါစားတာဘယ်ကစားလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်။ယောဂတစ်ခုရှိပြီဆိုလို့ရှိရင်အဲယောဂတစ်ခုကိုကုသမဲ့ဆေး၊ကာဝယ်မဲ့ဆေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲ၊သူဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်။အဲ့ဒီဟာကိုသူက lab ထဲမှာစမ်းတာ။ lab ထဲမှာစမ်းတဲ့ခါကျရင်ဒါအနုစီဝဗေဒပညာရှင်တွေပါမယ်။ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတိုင်းတာရတဲ့အတော့ကြောင့်မလို့အဲခုခံအားဆိုင်ရာပညာရှင်ပေါ့။ immunologist ဆိုတာပါမယ်။ now molecular biologistကောင်းအတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုး cell တွေပေါ်မှာတည်ရောက်မှုရှိတယ်ဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist တို့သူတို့သိပ္ပံဉာဏ်ရှင်အမျိုးဆုံးငါတို့ lab တွေမှာပူးပေါင်းပါဝင်ပြီးတော့သူတို့ဒီဟာကိုဖော်ထုတ်တယ
်ဒီတက်ခွဲကမှစမ်းတက်တဲ့အဆင့်မှာစနစ်နှစ်မျိုးနဲ့စမ်းတက်တာပါ
အဲ့ဒီမှာတတဝမဲ့စနစ်ဆိုတာပေါ့နော်တတဝမဲ့စနစ်ဆိုတာ lab ထဲမှာ cell တွေမွေးမယ်မွေးပြီးရင်အဲ့ cell တွေပေါ်မှာသူတို့ဆေးတွေပေးချမယ်ပေါ့နော်ဘယ်လိုမျိုးဒီ cell တွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိရဲနောက် dose ကဘယ်လောက်ရှိသလဲတရက်တန်ပြီး24နာရီတန်ပြီး48နာရီတန်ပြီးအဲ့လောက်အတွင်းမှာဘယ်လောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေဒါတွေကို cell ထဲမှာသူတို့ကတတဝမဲ့စနစ်နဲ့စမ်းသပ်တယ်ပြီးတော့အဲ့တတဝစနစ်ဆိုတာကပေါ့နော်များသောဖြင့်ကြောက်ကိုအသုံးပြုတဲ့အခုဆိုဒီ covid တော့ဆိုလို့ရှိရင်သူတို့မြောက်တွေအသုံးပြုတဲ့ဆိုတာလည်းတွေ့ခဲ့ရတယ်ပေါ့နော်ဒီမှာ discovery ရပြီသိကြပြီဆိုလို့ရှိရင်အဲ့ဒီ cell ကိုဘယ်လိုယူသွားရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းတဲ့ဟာပေါ့ဆို
တော့အစစ်အစလုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအစစ်အစလုပ်နေရတာအတွက်ကြာတာပါပြီးရင်ဆရာဝန်တွေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3သုံးခုရှိတယ်သုံးခုရှိပြီးသွားရင်သူကအဲ့ဒီဒီအစစ်အစမှာဘယ်လောက်အစိမ့်ရှိသလဲနောက်ပြီးဘယ်လောက် safe ဖြစ်သလဲဒါတွေကိုသူတို့ကမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA ကို approve လုပ်ဖို့ကြောင့်
ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာဝယ်ဆေးဘလို့အလုပ်လုပ်တယ်လေအဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ပါဘက်တီးရီးယားဖြစ်မယ် virus ဖြစ်မယ်ဘလို့ဟာမျိုးပဲဖြစ်ဖြစ်ဒီယောဂဖြစ်စေတဲ့ဓာတ်ကိုခန္ဓာကိုယ်ရဲ့ရောက်သွားပြီဆိုဒါကို pathogen လို့ခေါ်တယ်အပြင်ကနေ foreign body pathogen ပေါ့နော်ဒီ pathogen ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာတွေရှိတယ်သူကဒီခန္ဓာကိုယ်ထဲမှာဆိုအများတန်းသွားနေတဲ့ဟာအဲ့ antibody ကနေပြီးတော့ဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးတော့ကတ်တယ်ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးတော့ကျန်တဲ့ immune system ကိုသူက alert လုပ်တယ်သူကအာဒါအပြင်ကဝင်နေပြီငါတို့တိုက်ရအောင်မယ်ဆိုပြီးတော့ alert လုပ်တယ်ဆိုတော့ဟိုသတိပေးတယ်နော်သတိပေးတဲ့အခါကျရင်ကျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထားကြတော့မှသူကactivated ဖြစ်တယ်ဆိုတော့ဒီပထမအဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်ကဝင်နေပြီဆိုပြီးတော့သူကဒီပြောလိုက်တဲ့အချိန်ကြတော့မှနောက်ကနေပြီးစစ်ကူပို့တယ်။ငါတို့ကြည့်ထုတ်တဲ့အခါမှာသူကဒီ antibody response ထွက်ဖို့ဟာကိုသူကအရင် induce လုပ်ပေးတယ်ဆိုတာအရင်သူသင်ခန်းစာပေးလိုက်သလိုမျိုးပေါ့နော်။ရောဂါမဖြစ်စေတဲ့ပထိုဂျင်တစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမအဆုံးသွားနေတဲ့ကောင်နေကင်းလဲ့နေတဲ့ကောင်နေကနေပြီးတွေးလိုက်တယ်တွေးလိုက်ပြီးရင်သူတို့ကဒီကောင်နေကိုကျန်တဲ့အာစစ်ကူတွေကိုလုတ်ဖေးဖို့သူတို့သတင်းပို့ပြီးပါပြီဆိုတော့စစ်ကူမှာသူ့မှာမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ပူးသွားပြီဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲကဂျာပီရီယာစောင်းစရာမလိုတော့ဘူးပေါ့နော်အခုတော်တော်များများဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီယာမှာလူကမခံနိုင်တာလည်းဖြစ်နေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူက cytokine storm ဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာတိကျတဲ့ပသိုချင်းကိုပဲဓာတ်ရိုက် target လုပ်ပေးတဲ့ဟာမဟုတ်တော့ဘူးနဲ့တစ်ခုလုံးပြောင်းသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုတို့ကကာကွယ်ဆေးထုတ်တယ်ဆိုတာဒီကောင်ကပသိုချင်းကိုပဲဒီ covid ကိုပဲသူကတည့်တည့်သွားပြီးတော့ target လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုတို့ကလုပ်ကြတာပါရှင်ဟုတ
်ဒီလိုပုံစံနဲ့ကာဝယ်ဆေးကိုထုတ်တော့မယ်ဆိုလို့ရှိရင်ဟိုပါ70%ရှိတယ်ဆိုတော့ပြောပြပေးပါ
စုစုပေါင်းဆိုရင်တော့အစင်က50%ပေါ့ပေါ့50%ဆိုတာသူကပထမဆုံးဆိုလို့ရှိရင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus stomach bacteria ကိုသူတို့ကခြေဖြတ်မယ်ဆိုလို့ရှိရင်ဒီကောင်ကိုဘယ်လိုမျိုးခြေဖြတ်မှာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိတယ်ဆေးတစ်ခုရဲ့အလုပ်လုပ်ပုံပေါ့နော်အခုဒီခုနက vaccine ဆိုလို့ရှိရင်လည်းဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ်ဆိုရင် DNA အနေနဲ့ introduce လုပ်တာရှိတယ် RNA အနေနဲ့ introduce လုပ်တာရှိတယ်အခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့
vaccine ဒါဆိုဒါဘလို့မျိုးနည်းပညာနဲ့ထုတ်မှလဲဆိုတဲ့ဟာဘလို့လုပ်ဖို့ပုံစံတို့ရှာတယ်ဒါဒီလုံးလုံးလုံးနည်းပုံစံသိကြတယ်ဖြစ်နိုင်တယ်အဆေးဖလက်ဖြစ်တယ်အနေနဲ့လဲကင်းနိုင်တယ်ဆိုတဲ့ခါကျရင်ဒါနောက် phase 3ရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် အကျိုးသက်ရောက်မှုရှိတယ်လေ။အကျိုးသက်ရောက်မှုကဥမာနှလားပဲရှိသလား။ဒါဆိုလို့ရှိရင်နှလားပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာလား။ဒီနှလားနောက်တစ်ချိန်ထပ်ထိုးပြီးတော့နောက်ဘယ်လောက်ကြာကြာအထိသူကဒီအကျိုးသက်ရောက်မှုကရှိမှာလဲ။နောက်ရောဂါခံရှိတဲ့လူတွေဆိုလို့ရှိရင်ရောတခြားဆေးတွေနဲ့ cross free ရှင်ရှိသလား။ဒါတွေကိုသူတို့ကဖေ့စ်3မှာပေးချစမ်းသပ်ရတယ်ပေါ့နော်။ဖေ့စ်3ဆိုတဲ့အနေနဲ့လဲကင်းနေဆိုတဲ့ဟာကိုပြောပါတယ်။
phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ဘဲနဲ့လုပ်တဲ့စတဒီ။အတိအရာဖေ့စ်3ပြီးရင်အပရူဗယ်ပေးလိုက်ပြီ။ဖေ့စ်4မှာကျတော့သူကဒီကဘာလုံးကိုဖျက်လိုက်ပြီးသားခါကျရင်သူ့ရဲ့ long term effect ဆိုတာဒီဆေးကိုထိုးပြီးတစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူ့အတူဆက်ပြီးရေရှည်လုပ်သွားတဲ့ဟာကိုပြောတာပါရှင့်။မတ်ကင်ဆာဝင်းပြည့်ရဲ့ပြောကြားခြင်းလည်းဒီသတင်းပ င်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ဖြူရီရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးဝေမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါလိမ့်ရှင
်။ဟောကြားနေကြတော့ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်လိုင်းကခြေညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတလောင်ထရမ့်ကသူ့အနေနဲ့ဖလော်ရီဒါပြည်နယ်မိုင်အမီမှာအော်တိုဘား15ရက်နေ့ကျရင်အွန်လိုင်းကနေကျင်းပမယ်။သမ္မတရွေးကောက်ပွဲအကြိုဒုတိယမြောက်စကားစစ်ထုတ်ပွဲကိုမပါဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့်ကိုဗစ် -19 ကူးစက်ခံထားတာကြောင့်ဒီစကားစစ်ထုတ်ပွဲကိုအင်တာနက်အွန်လိုင်းကနေပြောင်းလဲပြီးလုပ်သွားဖို့အမေရိကန်သမ္မတစကားစစ်ထုတ်ပွဲကိုကြီးကြပ်တဲ့ကော်မရှင်ကကြာသပတေးနေ့ကကြေညာလိုက်တဲ့ပုံမှာသမ္မတထရမ့်ကလက်မခံဘဲပယ်ချလိုက်တာဖြစ်ပါတယ်ခင်ဗျာ။ဒီနေ့2020ပြည်နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကရရှိသွားပါတယ်။ကမ္ဘာတစ်ဝန်းလုံးမှခေါင်းပေါင်းမှုတိုက်ဖျက်ရေးနဲ့စားနပ်ရိက္ခာလုံလောက်မှုရှိစေရေးအတွက် WFP အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်လိုက်တာဖြစ်တယ်လို့နိုဘယ်ဆုချီးမြှင့်ရေးကော်မတီဥက္ကဋ္ဌ Barrett Rice Anderson ကနော်ဝေးနိုင်ငံအော့စလိုမြို့မှာဒီနေ့ကြေညာပါတယ်။အခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်လူပုဂ္ဂိုလ်111ဦးနဲ့အဖွဲ့သီး108ခုတို့အဆိုပြုခံခဲ့ရတာဖြစ်ပါတယ်။သူကြီးဖြစ်တဲ့အမေရိကန်ဒေါ်လာ1,000,000ရရှိမှာဖြစ်ပြီးတော့ဒီစုကတော့နော်ဝေးနိုင်ငံအော့စလိုမြို့မှာဒီသမားဆယ်အနီမှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကရောဂါတိုက်ဖျက်ရေးကန့်သတ်ချက်တွေကြောင့်တဝါလုံးရွှေပြောင်းသူပေါင်း3,000နီးပါးအိမ်မပြန်နိုင်ပဲပြိမ့်မိနေကြတယ်လို့ကုလသမဂ္ဂကဒီနေ့မှထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂရဲ့ IOM လို့အတူောက်ခေါ်တဲ့နိုင်ငံတကာရွှေပြောင်းသူများအကူအညီပေးရေးအဖွဲ့ကကမ္ဘာကြီးအနေနဲ့ဒီ COVID ကန့်သတ်ချက်တွေချမှတ်ထားရပေမဲ့ဒီရွှေပြောင်းသူတွေအနေနဲ့ကင်းစွာအိမ်ပြန်နိုင်ရေးအများဆုံးပုံမပူပေါင်းဆောင်ရွက်ပေးဖို့လိုနေပြီလို့လည်းပြောလိုက်ပါတယ်။တောက်ကြနေညာပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 ရေပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစည်းအဝေးကိုလက်တလောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အထိအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီစီဇန်လေးကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ပေါ်ရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါလိမ့်မယ်။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.